ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာအစိုးရနဲ့ပြည်အပ်စာချုပ်လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီခေါ် RCSS နဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေဖြစ်ပွားရာကယာနဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်မိုးစောပါကျမ်းရောင်နဲ့ RCSS တို့အကြားဒီလာစမ်းပိုင်းကစတင်ပြီးနှစ်ဖက်စီးရီးတင်းမာမှုတွေရှိနေရာကပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ရာကဒေသခံတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပြီးကြောင်မဲမြို့တောင်ဘက်မိုင်20လောက်အကွာပုံဝိုးရွာအနီးနားတွိုက်မှာတိမ်းရှောင်နေကြကြောင်းလဲကြောင်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညံက VOA ကိုအခုလိုပြောပါတယ်
တုံးလေးရစီတိုက်ပွဲဖြစ်နေတယ်ဆောင်မဲတောင်ဖက်ချမ်းပေါ့ဆောင်မဲတောင်ဖက်ချမ်းပုံဦးကားလမ်းရဲ့တောင်ဖက်ချမ်းမှာဖြစ်နေတယ်ကားလမ်းတစ်လျှောက်လည်းဖြစ်နေတယ်ဟိုလည်းချနေပါလေကားနေရတယ်နည်းနည်းကြီးတယ်နည်းနည်းကြီးကြီးရတာဟိုနေမှာအာစစ်တပ်ကဝင်ဝင်နေတဲ့တို့တော့တိုက်နေတို့ကထွက်လာပြီးတော့မှစစ်ကူရလာဟန်သားတဲ့ဘောပေါ့ဒီဘောနဲ့ဆောင်မဲကားမှာလည်းဖြစ်နေတယ်ကျွန်တော်တို့ဟိုဆောင်မဲနဲ့နောက်ဆိုအထက်ဖက်မှာလည်းဖြစ်နေတယ်တော့ကတည်းက900တထောင်လောက်ရှိနေပြီကျွန်တော်တို့တိရတလောက်ကပုံဝိုးမှန်နေတယ်ပုံဝိုးခွင့်ကြမ်းကတော့အများဆုံးကိုယ်ခံခဲလို့
ဒီတပတ်တည်းဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ဘေးလွတ်ရာတင်းရှောင်ရတဲ့ဒေသခံတွေဟာခံမှန်းခြေ1000ကျော်လောက်ရှိတယ်လို့လဲဒုက္ခသည်တွေကိုတွားရောက်ကူညီနေတဲ့ကြောင်မဲမြို့နန်းခုံပရဟိတအဖွဲ့ကဦးဆိုင်ပူကပြောပါတယ
်အခုပုံဝိုးမှာကလူကြီး400ကျော်ရှိတယ်နောက်ပြီးတော့ဒီနားဆောင်မှာလည်း100တော့ရှိတယ်အဲနောက်ပြီးတော့ဒီခံခဲတောင်ထိပ်နတ်မဟင်းကအလုံးမခွန်ရတော့ရှိရောမလားအလုံးမတထောင်ကျော်တထောင်တော့ရှိရတိုက်ပွဲကဒီနေ့ကြီးတော့မငြိမ့်သေးဘူးဒီနေ့တော့မပြည့်တဲ့နိုင်ဝဲလောက်ပါသခန်းနာကြမှာဖြစ်နေတယ်စစ်ကြောင်းတွေလည်းတော့ဆော့တယ်ပေါ့လား
ကျမ်းရောဘက်က RCSS အဖွဲ့ဟာ bilateral call နှစ်ဖက်သဘောတူစာချုပ်အရသတ်မှတ်ထားတဲ့ရှမ်းပြည်နယ်တောင်ပိုင်းမုံတော့မုံထားနဲ့ဟိုမင်းဒေတာကနေနည်းမြေကျော်လွန်လှုပ်ရှားတာကြောင့်တိုက်ပွဲဖြစ်ရကြောင်းပြောဆိုထားပါတယ်RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးအောင်ခေကတော့တစ်ဖက်သဘောတူစာချုပ်မှာတပ်ဖွဲ့ဝင်တွေလှုပ်ရှားတဲ့နယ်မြေကိုအတိအကျသတ်မှတ်မထားကြောင်းပြောပါတယ်ဒီအချက်ကို NCA စာချုပ်အရဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းပြောပါတယ
် NCA စာချုပ်တင်မှာအစစ်တပ်ဖွဲ့ကတောင်ပိုင်းမှာပဲရှိနေရမယ်ဆိုတဲ့ဟာတစ်ချက်မှပါရှိဘူးသဘောတူညီထားတာလည်းမရှိဘူးပြီးတော့အဲ့ဒီ NCA ထဲမှာကတပ်နေရာချထားရေးနဲ့ပတ်သက်လို့ရှိရင်နောင်နိုင်ငံရေးချွနွေပြီးသွားလို့နောက်ပိုင်းလုံချွေကန်တာချွနွေတဲ့နေရာမှာတက်နေရချတာရေးဆိုတဲ့ဟာခဲဝင်ပြီးတော့ချွနွေကြရမယ်ဆိုတဲ့အချက်အလို့ပဲပါတယ်။အပြင်ခရရန်စဲတာနဲ့အပြင်ချချုံလည်းမထိုးတာနဲ့ရှိရင်ကျွင်နေရာတို့နေရာနဲ့သူချက်မတိုးဖို့အဲ့လိုပဲနားလေထားလို့မနော်
လောလောဆယ်မှာတော့တမ်ဘရွန်နဲ့ RCSS အကြားမှာလက်ရှိဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးတာမရှိသေးပါဘူး။ဒီလ၄ရက်နေ့ကတော့ခံခဲကြေးရွာအတွင်းကိုလက်နက်ကြီးကြီးတလုံးကြားရောက်ပေါက်ကွဲလို့အမျိုးသားတယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါဟာ RCSS ကပစ်ခတ်တာဖြစ်ကြောင်းလဲတမ်ဘရွန်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီလ၆ရက်နေ့ကလည်းလာရှိုးမြို့နယ်ပန်းနန်ကြေးရွာအနီးမှာအစိုးရတမ်ဘရွန်နဲ့နိုင်ဝက်ကြာတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့၃ရက်နေ့ကလည်းတမိုးညဲဘက်မှာတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကတန်ပလောင်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဒီလအစောပိုင်းကတော့မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်ဘက်မှာအစိုးရစစ်တပ်နဲ့ KIA အကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်တမ်ဘရော့ဘက်ကအော်တိုဘာလ၁ရက်နေ့ကနေတတိယအကြိမ်တလားတာပြစ်ခတ်ရက်စဲရေးထပ်မံတိုးမြင့်ထားချိန်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။